This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ပြီးတို့မှကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစတင်ပြီး2025ခုနှစ်မေလ10ရက်နေ့ရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုတွေစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မေလ10ရက်နေ့မနက်ပိုင်းရေဒီယို NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ဒီမွန်ဆိုအနောက်ချမ်းကိုစစ်ကောင်စီကဘုံဆယ်လုံးနီးပါးကျေချခဲ့တဲ့သတင်းကိုတင်ပြပေးပါမယ်ကိန်းနီပြည်ဒီမွန်ဆိုမြို့နယ်အနောက်ဘက်ချမ်းကိုစစ်ကောင်စီကဂျက်ဖိုက်တာဖြင့်ဘုံဆယ်လုံးနီးပါးကျေချခဲ့တယ်လို့ Kirini People Voice ကထုတ်ပြန်ဖော်ပြထားပါတယ်မေလ6ရက်နေ့ည7နာရီမိနစ်50ခန့်မှာဂျက်ဖိုက်တာတစ်စီးဖြင့်ပေါင်100မှပေါင်300ဝန်းကျင်ရှိတဲ့ဘုံ၅လုံးည7နာရီဝန်းကျင်မှာနောက်ထပ်တစ်စီးဖြင့်ဘုံ၅လုံးနီးပါးထပ်မံကျေချခဲ့တာဖြစ်ပြီးတော့အစိမ့်ငွေဘုံများလည်းပါဝင်တယ်လို့ဆိုပါတယ်။ဘုံကျေတိုက်ခိုက်မှုအတွင်လူတိုက်ရိုက်ထိခိုက်ခဲ့တာမရှိပေမယ့်အစိမ့်ငွေများကိုရှုရှိုင်းမိပြီးတော့ခေါင်းမူးတာအော့အန်တာတွေဖြစ်ပွားခဲ့ကြတယ်လို့စစ်ဆောင်ပြည်သူတို့ကပြောပြထားပါတယ်။ပြီးခဲ့တဲ့ဧပြီလ24ရက်နေ့ကလည်းဘားဆောင်မြို့နယ်မော်ချီတီသားကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လာသားအွယ်ကလေးငယ်နဲ့အမျိုးသမီးများအပါအဝင်အရက်သား6ဦးသေဆုံးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးခင်ဦးမြို့နယ်မှာရှိတဲ့မောင်းကြောက်တော်နဲ့ရွာစင်ရွာများမှာစစ်တပ်ကလေကြောင်းလက်နက်ကြီးတို့ဖြင့်တိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းခင်ဦးမြို့နယ်မောင်းကြောက်တော်ကျေးရွာနဲ့ရွာစဉ်ကျေးရွာတို့အကြမ်းဖက်စစ်ကောင်စီတပ်ရဲ့လေကြောင်းဘုံကျဲမှုနဲ့လက်နက်ကြီးပစ်ခတ်မှုများကိုမေလ9ရက်နေ့မနက်ပိုင်းမှာခံခဲ့ရကြောင်းဒေသသတင်းများအရသိရပါတယ်။ဒေသခံတအူးရဲ့ပြောကြားချက်အရမနက်7နာရီမိနစ်20မှာမောင်းကြောက်တော်ကျေးရွာမှာရှိတဲ့စာတင်ကျောင်းကိုဂျက်ဖိုက်တာဖြင့်ဘုံကျဲတိုက်ခိုက်ခဲ့ပြီးတော့တပြိုင်နက်တည်းရွာစဉ်ကျေးရွာအတွင်နဲ့ရွာပြင်ဘက်နေရာများကိုရွှေဘုံမြို့နယ်အခြေဆိုင်အမှတ်8လေးချင်းရီတပ်မှဟာဝေစာလက်နက်ကြီးဖြင့်ပစ်ခတ်ခဲ့တာလို့သိရပါတယ်။ဤတိုက်ခိုက်မှုကြောင့်ထိခိုက်သေဆုံးမှုနဲ့ပျက်စီးဆုံးရှုံးမှုများကိုစုံစမ်းစစ်ဆေးနေစေလို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့တပိတ်ချင်းမျိုးနယ်ရေထွက်ရွာမှာစစ်တပ်လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား10ဦးဒဏ်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။တပိတ်ချင်းမျိုးနယ်တောင်ချန်းရေထွက်ရွာမှာ2025ခုနှစ်မေလ9ရက်နေ့နေ့လယ်12နာရီ9မိနစ်အချိန်ကတတဦးမှဂျက်ဖိုက်တာတစ်စီးဖြင့်လေကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့ကြောင်းတင်ရရှိပါရယ်။အဆိုပါအချမ်းဘတ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူများအနက်အမျိုးသား9ဦးနဲ့အမျိုးသမီး3ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းပြုံးလွင်ခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖထံမှသိရပါဗျ။ဒေသခံပြည်သူများအနေဖြင့်စစ်ကောင်စီတပ်များနဲ့ဝေးရာမှနေထိုင်ကြရန်နဲ့လေကြောင်းရန်ကာကွယ်နိုင်ရန်အတွက်ဘုံကူချင်းများကြိုတင်တူးထားကြရန်လေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကနှိုးဆော်ထားပါရခင်ဗျာ။ဆက်လက်ပြီးတော့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တပ်ရင်းတပ်ဖွဲ့များစတင်ဖွဲ့စည်းဒီမှာစတင်ပြီးတော့ဒီကနေ့အချိန်အထိတရင်ထောက်ပံ့စည်းရေးအဖြစ် American Dollar 24.6 သန်းခန့်ပေးပို့ခဲ့ပြီးတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနဟာပြည်သူ့ကာကွယ်ရေးတပ်မတော် PDF တရင်တပ်ဖွဲ့များစတင်ဖွဲ့စည်းဒီမှာစတင်ပြီးတော့ဒီကနေ့အချိန်အထိတရင်ထောက်ပံ့စည်းရေးအဖြစ် 28 ကြိမ်တိတိပေးပို့ခဲ့ပြီးတော့ငွေကြေးပမာဏအားဖြင့်စုစုပေါင်းခန့်မှန်း American Dollar 24.6 သန်းခန့်ဖြစ်တယ်လို့ထုတ်ပြန်ဖော်ပြထားပါတယ်။ကာကွယ်ဝန်ကြီးဌာနမှနိုင်ငံနဲ့တဝန်ဖွဲ့စည်းထားရှိတဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တပ်ရင်းတပ်ဖွဲ့ 300ကျော်ကိုထောက်ပံ့ခဲ့ခြင်းဖြစ်ပြီးတော့ယခုပေးပို့ပြီးစီးခဲ့တဲ့28ချိန်မြောက်တရင်ထောက်ပံ့စရိတ်အဖြစ်စုစုပေါင်းခန့်မှန်းအမေရိကန်ဒေါ်လာ3.9တန်းခန့်သုံးဆွဲခဲ့တယ်လို့ဆိုပါတယ်။အဆိုပါတရင်ထောက်ပံ့စရိတ်များရဲ့90ရာခိုင်နှုန်းဖြစ်တဲ့ခန့်မှန်းအမေရိကန်ဒေါ်လာ 22.9 တန်းကိုပြည်သူဒေါ်လာရေးထောက်ပို့တဲ့ PRF အစီအစဉ်ရဲ့34လတာအတွင်း2022ခုနှစ်ဒီဇင်ဘာလမှ2024ခုနှစ်စက်တင်ဘာလအကောက်ခံရရှိတဲ့ဘဏ္ဍာငွေများမှထုံးနှုတ်သုံးဆွဲခဲ့ခြင်းဖြစ်တယ်လို့ဖော်ပြပါရယ်။ကာကွယ်ဝန်ကြီးဌာနအနေဖြင့်ပြည်သူ့ဒေါ်လာရေးထောက်ပို့တက် PRF စတင်သည့်အချိန်မှဒီကနေ့တိုင်တာဝန်တစ်ခုအနေနဲ့ထမ်းဆောင်ခဲ့ကြသူတဦးချင်းစီတိုင်းကိုဂုဏ်ပြုမှတ်တမ်းတင်အပ်ပါကြောင်းနဲ့ဒေါ်လာရေးရဲ့အရေးကြီးတဲ့ကာလအပိုင်းခြားသို့ရောက်ရှိနေပြီဖြစ်ပြီးတော့ပြည်သူလူထုအနေဖြင့်လည်းပြည်သူ့ဒေါ်လာရေးထောက်ပို့တက် PRF နဲ့တကွအမျိုးသားညီညွတ်ရေးအစိုးရရဲ့ဘဏ္ဍာငွေရှာဖွေရေးလုပ်ငန်းစဉ်များမှာတက်အားသက်၍ပါဝင်ကြပါရန်အထူးတိုက်တွန်းထားပါရခင်ဗျာ။ဆက်လက်ပြီးရန်ကုန်9131တပ်ရင်းကတိုက်ပွဲအတွင်ပိတ်မိနေတဲ့ပြည်သူများကိုကဲထုတ်ပေးနေတဲ့မှတ်တမ်းထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ရန်ကုန်တပ်ရင်း9131ကတိုက်ပွဲအတွင်ပိတ်မိနေတဲ့ပြည်သူများကိုကဲထုတ်ပေးနေတဲ့ရုပ်သံမှတ်တမ်းတစ်ခုကိုတော့မေလ9ရက်နေ့မှာထုတ်ပြန်လာပါတယ်။တိုက်ပွဲတွေအတွင်းမှာမကြုံစည်ခြင်းဆုံးဆိုပေမဲ့အမြဲလူလူကြုံတွေ့လာရတတ်တာကတော့မြို့ပြရရွာနဲ့နီးကပ်လာလီစစ်ပွဲအတွင်ပိတ်မိပြည်သူတွေရဲ့ဒုက္ခပါပဲလို့9131တပ်ရင်းကဆိုထားပါတယ်။လီချောင်းရန်လက်နက်ကြီးနဲ့မြေပြင်စစ်ကြောင်းရန်တွေကြောင့်ရက်ွက်ကြီးရွာတွေအတွင်ပိတ်မိသွားခဲ့ကြတဲ့ပြည်သူတွေကိုရဲဘော်တွေကသတိကြီးကြီးထားကအန်ဒီရဲ့အကင်းဆုံးဖြစ်ခေါ်ယူပေးကြရတယ်လို့ဆိုပါတယ်။အဆိုပါပြည်သူတွေကိုတက်ဆိုင်ရာစစ်ချောင်းစခန်းတွေစီပို့ပေးကြရပြီးတော့တပတ်ရန်သူကအနီးကပ်ရှိနေတဲ့နေရာမျိုးဆိုရင်ပြည်သူရဲဘော်တွေပါအန်ဒီရဲ့အလွန်များတယ်ဆိုတာကိုတရင်9131ကဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဝေရပိန်တော်ဖြင့်စစ်ကောင်စီတက်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ရမှာဗိုလ်မှူးတအူးအပါအဝင်၄ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မြေခရိုင်တနင်္သာရီမြို့နယ်နဲ့ကျွန်းစုမြို့နယ်အဆက်ကဝေရပိန်တော်ပြင်စစ်ကောင်စီတပ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ရမှာဗိုလ်မှူးတအူးအပါအဝင်၄ဦးသေဆုံးခဲ့ပြီးတော့စခန်းဆုံးခွာသွားတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖတနင်္သာရီကထုတ်ပြန်ထားပါတယ်။မေလ6ရက်နေ့မနက် 9:55 မိနစ်ခန့်မှာစစ်ကောင်စီရဲ့ဝေရပိန်တော်ပြင်ရှေ့တန်းစခန်းကိုပူးပေါင်းတော်လှန်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့တိုက်ပွဲကြာချိန်2:00နီးပါးကြာမြင့်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖက်ကဗိုလ်မှူးမြင့်ဝင်းအပါအဝင်၄ဦးသေဆုံးခဲ့ကာ၉ဦးပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အပြင်းထန်ပစ်ခတ်မှု၃ချိန်ဆက်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကလေရင်တစ်စီး၊စစ်ရဟတ်တစ်စီးနဲ့9ချိန်တိုင်ဘုံကြီးတိုက်ခိုက်ခြင်းရဟတ်ရင်ပေါ်မှစစ်တနက်များဖြင့်ပစ်ခတ်ခြင်းအပြင်ရေတပ်စစ်သင်္ဘောကနေလက်နက်ကြီးလက်နက်ငယ်များဖြင့်အကြိမ်ကြီးများစွာပစ်ခတ်ခဲ့ပေမယ့်အထိနာခဲ့တဲ့စစ်ကောင်စီတပ်ကစခန်းဆုံးခွာထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုကိုတနင်္သာရီတိုင်းပကဖတနင်္သာရီမြို့နယ်ပကဖမြေခရိုင်တရင်နှစ်နဲ့ကျွန်းစုပကဖတို့ကပူးပေါင်းပါဝင်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့တိန်ခွန်းမောတောင်နေဆက်ကုံတွေကြီးလမ်းပိုင်းမှာလီလာကျော်ကာလာအတွင်တိုက်ပွဲအကြိမ်ပေါင်း100ထက်မနည်းဖြစ်ပွားပြီးတော့စစ်ကောင်စီတရင်မှုတက်ဦးဒုတိယတရင်မှုတက်ဦးနဲ့ဒုတိယဗိုလ်မှူးတက်ဦးကိုရှင်းလင်းတုတ်တင်နိုင်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်တနင်္သာရီမြို့နယ်အခြေဆိုင်တက်မဟာလီလာအောက်ခံ KNLI တက်ရင်ဆက်တင်မှစိုးမှုထိန်းချုပ်ထားတဲ့တိန်ခွန်းမောတော်နေဆက်ကုံတွေကြီးလမ်းပိုင်းမှာ2024ဒီဇင်ဘာလ28ရက်နေ့မှ2025မေလ6ရက်နေ့အထိစစ်ကောင်စီစစ်ကြောင်းထိုးလာရာ KNLI ပူးပေါင်းမဟာမိတ်တပ်ဖွဲ့များနဲ့နေစဉ်လူလူတိုက်ပွဲများပြင်းထန်ခဲ့ကြောင်းခုတောင်းတမန်အထူးစစ်ကြောင်းမှသတင်းထုတ်ပြန်ထားပါသည်တိုက်ပွဲအကြိမ်ပေါင်း100ထက်မနည်းဖြစ်ပွားကာရန်သူဘက်မှကြာဆုံးထိခိုက်သူ150ဦးအနက်တရင်မှုတအူဒုတိယတရင်မှုတအူဒုတိယဗိုလ်မှူးတအူကိုရှင်းလင်းတုတ်တင်နိုင်ခဲ့တယ်လို့ဖော်ပြထားပါသည်ထိုနှစ်ဖက်တိုက်ပွဲလီလာကျော်ကာလအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်12ဦးတို့ဟာ KNL ပူးပေါင်းမဟာမိတ်တပ်ဖွဲ့ Black Cobra စစ်ကြောင်းထံလက်နက်နဲ့အတူပြည်သူရင်ဝင်ခိုးလုံလာခဲ့တယ်လို့သိရပါသည်ခမာယ431မှ3ဦးဟာ ME13 လက်ခမာယ283မှ3ဦးဟာ ME12 လက်ခလာယ79မှ6ဦးဟာ ME14 လက် ME2 နှစ်လက်လက်ပြုံ6လုံးတို့ဖြင့်ဗက်ပြောင်းခူလုံလာပြီးတော့တရင်17တရင်မှုမှစုချင်းငွေအဖြစ်တဦးလင်ငွေကျပ်သိန်း90စီဂုံပြုချင်းမြင့်ပေးအပ်ခဲ့တယ်လို့သိရပါတယ်စစ်ကောင်စီအနေဖြင့်ပြည်သူလူထုအပေါ်မှာအတင်းအဓမ္မဖန်ဆီးပေါ်တာဆွဲမတရားစစ်မှုထမ်းခိုင်းမှုများအပေါ်မိမိအနေဖြင့်လွန်စွာစိတ်မချမ်းမြေ့ဖြစ်မိကြောင်းနဲ့ ဘက်ပြောင်းခိုးလုံမှုများကိုမိမိတို့တော်လှန်ရေးအဖွဲ့အစည်းများအနေဖြင့်ငွေတွေးစွာကြိုးစားလျက်ရှိပြီးတော့ခိုးလုံလာသူများကိုကာယကံရှင်စင်တာအတိုင်းဆောင်ရွက်ပေးမှာဖြစ်ကြောင်း KNL တပ်ရင်း17တပ်ရင်းမူဘုံမူကြီးစောကလေးကကတိစကားပြောကြားထားပါရခင်ဗျာ။ဆက်လက်ပြီးတော့2025ခုနှစ်ဧပြီလအတွင်းမြန်မာနိုင်ငံမှာအမျိုးသမီး82ဦးသေဆုံးပြီးတော့50ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မြန်မာအမျိုးသမီးတပ်မတ်က Burmese Women's Union ရဲ့သတင်းမီဒီယာများမှအချက်အလက်စောင့်ကြည့်လေ့လာမှတ်တမ်းတင်ထားမှုများအရ2025ခုနှစ်ဧပြီလအတွင်းမြန်မာနိုင်ငံတဝန်းမှာအမျိုးသမီး82ဦးအသက်ဆုံးရှုံးခဲ့ပြီးတော့50ဦးဒဏ်ရာရရှိခဲ့ကြောင်းသိရပါတယ်။တည်ဆုံးမှုရဲ့အကြောင်းရင်းများမှာအကြံဘက်စစ်ကောင်စီရဲ့လေကြောင်းပုံချဲတိုက်ခိုက်မှုကြောင့်59ဦးပြည်သူများရဲ့ရွာနဲ့နေအိမ်များကိုပိတ်မတ်ထားကာလက်နက်ကြီးပစ်ခတ်မှုကြောင့်9ဦးနဲ့စစ်တပ်ရဲ့တပ်ဖြတ်မှုကြောင့်5ဦးဖြစ်ပြီးတော့တည်ဆုံးသူများအနက်73ဦးဟာအသက်18နှစ်အောက်မိန်းကလေးငယ်များဖြစ်တယ်လို့သိရပါတယ်။ဒေသအလိုက်တည်ဆုံးမှုအရေအတွက်မှာစကိုင်းတိုင်းဒေသကြီးမှာ30ဦး၊မန္တလေးတိုင်းဒေသကြီးမှာ14ဦးနဲ့ပဲခူးတိုင်းဒေသကြီးမှာ5ဦးဖြစ်ပြီးတော့စကိုင်းတိုင်းဒေသကြီးဟာအမျိုးသမီးတည်ဆုံးမှုအများဆုံးဖြစ်တယ်လို့ဖော်ပြထားပါတယ်။ငလင်တန်တင်ပြည်သူများအတွက်အရေးပေါ်ကေဆေးလုပ်ငန်းများဆောင်ရွက်နိုင်ရန်ယာယီအပြစ်ရဲ့ကြေညာခဲ့ပေမယ့်လေစစ်ကောင်စီဟာအပြစ်ရဲ့ကြေညာချက်ကိုချိုးဖောက်ကာငလင်တန်ကြောင့်ဒုက္ခရောက်နေတဲ့အပြစ်မဲ့ပြည်သူများကိုပိတ်မတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုများကိုပုံမှုအသုံးပြုလာခဲ့တာကြောင့်အမျိုးသမီးများနဲ့မိန်းကလေးငယ်များနေ့စဉ်အသက်ဆုံးရှုံးနေရတယ်လို့ထုတ်ပြန်ထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းလေးကိုတော့ Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ Car Shell 2ကပေးပို့ထားတာဖြစ်ပါရခင်ဗျာ။စီးတရင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမှိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်ရရှင်များရှင်အခုချိန်အစပြီး Radio UNG ရဲ့2025ခုနှစ်မေလ10ရက်နေ့မနေ့ကင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်မကတော့ຫນွေဦးမှိုင်ဖြစ်ပါတယ်ရှင်။WHO ကမြန်မာနိုင်ငံငလင်းဘေးအတွက်အရေးပေါ်ဆေးဘက်ဆိုင်ရာအဖွဲ့ EMD 22ဖွဲ့အားငှိနှိုင်းဆောင်ရွက်ပေးခဲ့ပြီးမြန်မာနိုင်ငံအတွင်း9ဖွဲ့ဆက်လက်ရှိနေတဲ့သတင်းကိုဦးစွာတင်ပြပေးပါမယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကမြန်မာနိုင်ငံငလင်းဘေးအတွက်အရေးပေါ်ဆေးဘက်ဆိုင်ရာအဖွဲ့ EMD 22ဖွဲ့အားငှိနှိုင်းဆောင်ရွက်ပေးခဲ့ပြီးမြန်မာနိုင်ငံအတွင်း9ဖွဲ့ဆက်လက်ရှိနေတယ်လို့အသိပေးပါတယ်။လုံခဲ့သောတလကျော်ကမြန်မာနိုင်ငံအလဲပိုင်းတွင်အင်အားပြင်းငလင်များလှုပ်ခတ်ခဲ့ပြီးနောက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO သည်အရေးပေါ်ဆေးဘက်ဆိုင်ရာအဖွဲ့ EMD 22ဖွဲ့အားငှိနှိုင်းဆောင်ရွက်ပေးခဲ့ပြီးအဆိုပါအဖွဲ့များအားအပျက်စီးအများဆုံးဒေသများရှိထိခိုက်ခံစားနေရသောကျေးရွာများသို့ဆေးဘက်ဆိုင်ရာအရေးပေါ်ကူညီမှုများဆောင်ရွက်နိုင်ရန်စီစဉ်ပေးခဲ့ပါသည်။ရွေးလျားဆေးခါများပွင့်လင်းခြင်းမှသည်အတွင်းလူနာများအတွက်ထိခိုက်ဒဏ်ရာဆိုင်ရာနှင့်ခွဲစိတ်ကုသမှုစောင့်ရှောက်ပေးခြင်းများအထိအဆိုပါအဖွဲ့များသည့်အသက်ပေါင်းများစွာကိုကယ်ဆယ်နိုင်ရန်နှင့်ဝန်ပိနေသောကျန်းမာရေးစနစ်များကိုပံ့ပိုးကူညီရန်မရက်မနာကြိုးပမ်းဆောင်ရွက်ခဲ့ကြပါသည်လို့ဖော်ပြပါသည်။တာဝန်ထမ်းဆောင်ခဲ့သောအဖွဲ့22ဖွဲ့အနက်9ဖွဲ့သည်မြန်မာနိုင်ငံအတွင်းဆက်လက်ရှိနေပြီးလက်ရှိဆောင်ရွက်နေသောကယ်ဆယ်လုပ်ငန်းများကိုဆက်လက်ထောက်ပံ့လျက်ရှိရလို့သိရှိရပါသည်ရှင်။ဆလပီကဒီကဝကမ်ပိန်းကနေဂျမိုင်းဝင်ကြီးဌာနစီတန်ဝင်ထမ်းများထဲမှထိခိုက်နေနာမှုအသီးသီးခံစားခဲ့ရသူ50ကျော်ကိုထောက်ပံ့နိုင်ခဲ့တဲ့တဲ့ကိုတင်ပြပါမယ်2024ခုနှစ်မေလကစတင်ခဲ့တဲ့ကရီကွက်ကမ်ပိန်းဟာအခုဆိုရင်တစ်နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။ကမ်ပိန်းအနေဖြင့်ဂျမိုင်းဝင်ကြီးဌာနစီတန်ဝင်ထမ်းများထဲမှထိခိုက်နေနာမှုအသီးသီးခံစားခဲ့ရသူများအတွက်သက်ဆိုင်ရာထိခိုက်နေနာမှုအမျိုးအစားလိုက်လဆင်ထောက်ပံ့ကူညီခဲ့ရာ2025မတ်လတွင်16,250ကျပ်ဖြင့်ထိခိုက်နေနာသူ29ဦးကို၎င်း2025ဧပြီလတွင်16,000ကျပ်ဖြင့်ထိခိုက်နေနာသူ28ဦးကို၎င်းထောက်ပံ့ကူညီနိုင်ခဲ့ပါတယ်လို့ CDM Medical Network ကဖော်ပြပါရယ်လာစင်အာမခံယူနစ်များဝယ်ယူလှူဒန်းနေကြတဲ့အဖွဲ့အစည်းမှဂရိကိုရဲ့ရှင်များအားလုံးနဲ့အတူအာမခံယူနစ်များကူညီရောင်းချပေးခဲ့တဲ့နောက်မဆုတ်တမ်း D2D နဲ့ With La Brunei တို့ Pfizer အဖွဲ့များကိုလည်း CDM Medical Network အနေနဲ့ထောက်ပံ့ကျင်းငွေရရှိကြသောထိခိုက်နေနာကြမှာ CDM များအားလုံးကိုစားအထူးကျေးဇူးတင်ရှိတယ်လို့ဆိုပါရယ်The Promise Campaign ကနေလာစဉ်အာမခံယူနစ်900ရောင်းချနိုင်ဖို့ရည်ရထားပြီးဂရိကိုရှင်လူရှင်များဆက်လက်လွတ်လပ်ရှိနေသေးကြောင်းလည်းသိရပါတယ်ရှင်။အိန္ဒိယနဲ့ပါကစ္စတန်စစ်ရင်တင်းမာမှုကြောင့်သတိပြုံနေထိုင်ကြရာအိန္ဒိယနိုင်ငံတွင်ခိုလုံနေသောမြန်မာများကို India for Myanmar တိုက်တွန်းတဲ့သတင်းကိုတင်ပြပါမယ်။ အိန္ဒိယပါကစ္စတန်နှစ်နိုင်ငံကြားစစ်ရေးတင်းမာမှုများကြောင့်ဒေသတွင်းမလို့လားအသောစိန်ခေါ်မှုများထပ်မံဖြစ်ပေါ်လာနိုင်သည့်အတွက်မိမိရောက်ရှိနေထိုင်ရာဒေသများတွင်တရရှိစွာနေထိုင်ကြရန်အိန္ဒိယဖော်မြန်မာမှတိုက်တွန်းနှိုးဆော်ထားပါသည်။ထို့ပြင်အိန္ဒိယနိုင်ငံသို့ထွက်ပြေးခိုလုံလာသောမြန်မာနိုင်ငံသားများအနေဖြင့်အိန္ဒိယအစိုးရတာဝန်ရှိသူများလူမှုရေးအသင်းဖွဲ့များနဲ့အိန္ဒိယနိုင်ငံသားများအတွက်ဝန်ထုတ်ဝန်ပိုဖြစ်စေမိမိသည့်လူရဲ့မျိုးကိုမဆိုးလုံးဝရှောင်ကျဉ်ရတဲ့နိုင်ငံ၏ဥပဒေများဒေသန္တရစီမင်းစည်းကမ်းများနဲ့ထုတ်ပြန်ချက်များကိုအလေးထားလိုက်နာပူးပေါင်းဆောင်ရွက်ကြရာအလေးနဲ့တိုက်တွန်းထားပါတယ်လက်ရှိချိန်တွင်အိန္ဒိယနိုင်ငံခေါင်းဆောင်များအနေဖြင့်နိုင်ငံ၏လုံခြုံရေးနဲ့နိုင်ငံသားများ၏အရေးကိစ္စများကိုအစပေးအာရုံစိုက်နေရသည့်ချီနီဖြစ်တာကြောင့်မြန်မာနိုင်ငံသား40ခန်းမှအိန္ဒိယဝန်ကြီးချုပ်ထံပေးပို့ရန်စီစဉ်ထားသောစာပေးပို့မှုစီစဉ်ကိုအိန္ဒိယနိုင်ငံ၏လက်ရှိခက်ခဲများပေါ်စာနာစိတ်ဖြင့်တင့်လျော်သည့်အချိန်ကာလတစ်ခုထိရွှေ့ဆိုင်ထားမည်ဖြစ်ကြောင်းအသိပေးထားပါရရှင်တောင်ကလေးအချင်းထောင်မှနိုင်ချင်းနှစ်ဦးအားအုပ်စုဖွဲ့တပ်ရန်ကြံစည်မှုဖြစ်ပွားခဲ့တဲ့တွင်ကိုဆက်လက်တင်ပြပါမယ်ကရင်ပြည်နယ်ဖအံမြို့နယ်တောင်ကလေးအကျဉ်းထောင်မှာနိုင်ငံရေးအကျဉ်းသား2ဦးအားရာဇဝတ်အကျဉ်းသား12ဦးမှအုပ်စုဖွဲ့တပ်ဖြတ်ရန်ကြံစည်ခဲ့ကြောင်းမြန်မာနိုင်ငံလုံဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကထုတ်ပြန်ထားပါတယ်ဘေလ30ရက်နေ့မှာထောင်နာ15နှစ်ကြာခံနေရသူနိုင်ငံရေးအကျဉ်းသားကိုကျော်ကျော်မြင့်နဲ့ထောင်နာ4နှစ်ကြာခံနေရသူနိုင်ငံရေးအကျဉ်းသားကိုမင်းသူဆိုးတို့2ဦးဟာထောင်မှကျွေးသော9ဟင်းဘာကြောင့်နောက်ကျရကြောင်းကိုထောင်ပိုင်4ရက်လေရင်တပည့်ထက်နိုင်မှအိတ်ဆောင်တွင်ဝင်ရောက်ပြောကြားခိုင်းသဖြင့်ပြောကြားရာမှအခုလိုဖြစ်ပွားခဲ့လို့ဆိုပါရဲထို့သောပြောကြားနေစဉ်ကိုကျော်ကျော်မြင့်အားရာဇဝတ်အကျဉ်းသားစပရင်ကအသင့်ပြုတ်လုထားတဲ့ပုံစံပစိုးပတ်ထားတဲ့ကွန်ကရစ်တုံးဖြင့်နောက်စစ်ကိုစတင်ရိုက်နှက်ခဲ့ကမင်းမင်းခေါ်ပပက်ကလည်းကွန်ကရစ်တုံးဖြင့်ဥခန်းကိုဝင်ရောက်ထုနှက်ခဲ့ကမင်းထက်ခေါ်ပေါ်ပေါ်ပေါင်ချိန်နွားကြီးတို့ဝိုင်းဝန်းထိုးချိတ်ခဲ့ကြတယ်လို့သိရပါရဲအလားတူကိုမင်းသူဆိုးကိုလည်းရာဇဝတ်အကျဉ်းသားများဖြစ်တဲ့ဝင်းတန်းထွန်းကျော်တက်လွန်ပေါင်ချိန်မင်းထက်ကိုပူပူမိုးကောင်းကင်ပပက်နွားကြီးစပရင်အပြင်တန်းစီဖြစ်သူတွားကျိုးကောင်းရွှေထက်ဂျိုကာမလေးကမိုဘိုင်းမော်ဒယ်ဖုန်းဆိုင်ပိုင်ရှင်ရဲ့သားဖြစ်သူအမီမတိယသေးတို့ကဝိုင်းဝန်းထိုးချိတ်ရိုက်နှက်ခဲ့ကြတယ်လို့သိရပါတယ်။ထို့သောကြိုတင်ကြံစီပြီးအုပ်စုဖွဲ့လူတက်ရန်စ조사ခဲ့တာကြောင့်ကုကျော်ကျော်မြင့်ဟာဥခေါင်ကွဲ့အဲ့ခနာကိုပူးယောင်ပေါက်ပြဲမျက်နာပူးယောင်ဒရောင်စစ်လက်မောင်းညိုမဲတံရများရရှိခဲ့ပြီးဥခေါင်းတံရမှာသုံးချက်ချုပ်ခဲ့ရလို့ဆိုပါရယ်ကိုမင်းသူစုမှလည်းဥခေါင်းကွဲ့အဲ့ဘဲမျက်ခုံကွဲမျက်နာတစ်ပြင်လုံးပူးယောင်ညိုမဲခနာကိုအနက်ညိုမဲရောင်ကိုင်းတံရများရရှိခဲ့ကဥခေါင်းတံရမှာခုနှစ်ချက်ချုပ်ခဲ့ရလို့သိရပါရယ်ထို့သောဝိုင်းဝန်းရနှစ်ခဲ့ကြတဲ့နေရာဟာအိတ်ဆောင်မှုရုံးခန်းအရှိတွင်ဖြစ်ပေမဲ့အိတ်ဆောင်မှုဘိုးလေးအောင်ရဲနိုင်တကြက်ဝင်းမောင်နဲ့တကြက်တင်းတန်ဥခေါ်ပြောင်ကြီးတို့ဟာဝင်ရောက်ဟန်တာချင်းလုံးဝမပြုတ်ခဲ့ဘူးလို့ဆိုပါတယ်ထို့ပြင်ဖြစ်စဉ်ဖြစ်ပွားခဲ့နေဟာမိန်ဂျန်နဲ့သွတ်ဆိုးကြိုးတာချပေမဲ့မိတို့တော့ဟန်တာမှုမျိုးမှမရှိခဲ့ဘူးလို့ PPNM ကဖော်ပြထားပါတယ်အုပ်စုဖွဲ့ကြံစီခဲ့ကြတဲ့သူများဟာရခင်ထောင်ပိုင်လေးစိုးမိုးအောင်ဦးဆောင်မှုဖြင့် MJ ကစစ်စီရဲစီများမှနိုင်ငံရေးအကျဉ်းသားများအားတီးတန့်နှိပ်ကွေရအကျဉ်းထောင်တွင်ဖွဲ့စည်းထားခဲ့ကြတဲ့ကုတ်တွင်ပုံစံထူဘာကုတ်ပုံစံတက်တိုးထိုးထားကြသည့်အင်အားတရာခန့်ရှိဘာကုတ်ကိုင်းကဥဆောင်သူများဖြစ်ကြလို့သိရပါတယ်။ဝိုင်းဝန်းရိုက်နှက်ခဲ့သူများမှစစ်အိုးဖြစ်ပေမဲ့အကျဉ်းဥစည်းဘက်မှမင်းထက်ခေါ်ပပိုပေါင်ချိန်နွားကြီးမင်းမင်းခေါ်ပါပြက်စပရင်တို့၅ဦးသာပါဝင်တယ်လို့ပြောဆိုက၎င်းတို့၅ဦးကသာတိုက်ထဲမှာထားရှိပြီးစစ်ဆေးနေတယ်လို့သိရကြောင်း PPNM ကဖော်ပြထားပါတယ်ရှင်။စာနေခါစီဝါနဲ့အရေးပေါ်လိုအပ်ချက်များအတွက်တွဲလက်ကူညီအရာရီကမ်ပိန်းစတင်တဲ့တရင်နောက်ဆုံးတင်ပြပေးပါမယ်။စာနေခါစီဝါနဲ့အရေးပေါ်လိုအပ်ချက်များအတွက်တွဲလက်ကူညီအရာရီကမ်ပိန်းကိုဗျူဟာ29အရာရီကစတင်ပြီးဖြစ်ကြောင်းသိရပါရယ်။အရင်အိမ်ပြမဲ့လိုင်းအရာတိုင်းကမ်ပိန်းကလိုပဲဝိုင်းဝန်းအားဖြင့်ကူညီပေးကြပါဦး။ဗျူဟာ29 Fundraising Page ကနေပဲကောက်ခံသွားမှာဖြစ်ပါရယ်။အနည်းဆုံးမြန်မာငွေ 3,000 ကျပ်Parman Certificate ပြန်လည်ပေးပို့ပေးပါမယ်လို့ဆိုထားပါတယ်။ Campaign အား SDB Bank နဲ့ NUG Pay တို့ဖြင့်ပါဝင်နိုင်ပြီးထောက်ပို့များမှာအလုံးဟာမြေပြင်မှာအကျိုးရှိရှိသုံးစွဲသွားမှာဖြစ်ပြီး View ဟာ29ရဲ့အရေးတွေကိုစောင့်မျှော်ပြီးအားပေးကြဖို့လဲတိုက်တွန်းထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်တာကီမင်းစစ်သွင်းနဲ့ခရှဲလိုကပေးပို့ထားတာဖြစ်ပါတယ်ရှင်။
ပြည်တွင်းသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လင်ကြီးကဗျာကန်တာမှာအီနီမီရေးသားထားပြီးရန်တိုင်းဖက်ကြားထားတဲ့ဖျားဖြစ်ချင်ရင်တော့မန်နဲ့နဲ့စစ်ခင်းရတာပဲဆိုတော့တော်လင်ကြီးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
ဖျားဖြစ်ချင်ရင်တော့မန်နဲ့နဲ့စစ်ခင်းရတာပဲအဆုံးသက်မှာသုံးမဲတအုပ်ကိုကန်ထုတ်မယ်ဘွဲတော်အုပ်ဟာငါတို့ရဲ့တန်စင်ဖြစ်ပြီးနိုင်ငံတော်ရဲ့ဘိုးချမမှာအောင်တီးကိုစူကြမယ်မလိုက်ရဲသူတွေဘေးဖယ်သွေးနှဲရင်စီဝိုင်းအပြင်ကိုထွက်ဒါကဂျီဇပ်စ်ရဲ့နောက်ဆုံးညစာလည်းဖြစ်နိုင်တယ်ဖျားဖြစ်ချင်ရင်တော့မန်နဲ့နဲ့စစ်ခင်းရတာပဲတနေ့မှာတော့ရွှေပလင်ဟာတရားတဲ့သူပဲပိုင်ရမယ်တရားတဲ့သူပဲဆိုင်ရမယ်အင်းနီမင
်ရေဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်နေပါတယ်အခုဆက်လက်ပြီးတော့ငလင်ကြောင့်တောင်သူတွေတင်းနဲ့စိုက်ပြို့ဖို့အာရော့လားဆိုတဲ့သတင်းနဲ့အတူလူသူစကားအတန်းကိုအရီကတင်ဆက်ပေးထားပါတယ်ခင်ဗျာ
သောရရှင်များမင်္ဂလာပါရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့အတူလူလူစကားအသံအစီအစဉ်ဖြစ်ပါတယ်ငရဲကြောင့်အိုးအိမ်ပျက်စီးပြီးတောင်ရမြေတွေကွဲအပ်ပြိုကျလာတဲ့အထိထိခိုက်မှုကြီးမားခဲ့ပေမဲ့ထိရောက်တဲ့အကူအညီတွေမရခဲ့တဲ့အညာတောင်သူတွေမှာသီးနှံစိုက်ပျိုးဖို့ပြင်ဆင်ရင်အားရလာကြပါတယ်ဒီသတင်းကိုရွှေညောင်မောင်ကပေးပို့ထားပါတယ်ရှင်ပြီးခဲ့တဲ့မလ28ရက်နေ့ကငရဲလှုပ်ခတ်မှုအပြီးတကောမြို့နယ်စင်သေးရီလွဲဆယ်အနီးကစိုက်ပျိုးရေးလုပ်ငန်းနဲ့အသက်မွေးကြတဲ့ခြေရွာတွေမှာလည်းငရင်တန်းကိုခန်းစားခဲ့ကြရပြီးအိုးအိမ်တွေပြိုပြက်သွားတာကိုတွေ့မြင်ကြရတာဖြစ်ပါတယ်။ပြည့်ရွေကျော်တလျှောက်မှာရှိတဲ့သာသနိကအဆောက်အုံတွေ၊နေအိမ်တွေ၊စာသင်ကျောင်းတွေနဲ့အတူစိုက်ပျိုးမြေတွေလည်းထိခိုက်ပျက်စီးနေပါတယ်။ငရင်ကြောင့်အိမ်ရိုင်းနဲ့ပြီးလေပြင်းတိုက်လာရင်ပြိုလဲမှကြောင့်ပြန်တည့်ထားပြီးအိမ်မမနေရဘူးလို့လာမက်မိုးမှာမြေပဲကျနွားစာပြောင်းထည့်ဖို့မျိုးဖြစ်သုံးမဲ့ပြောင်းနေချွေရင်တောင်သူအမျိုးသမီးကအခုလိုပြောပြပါတယ်။
ယူအရဟိုဘကနေသွားတာရဲ့ညင်လာတာရဲ့အဲ့လိုတွေဖြစ်ကုန်တာပေါ့ပကြခွဲတွေရဲ့အဲ့အင်ရလဲဟိုဘကွာလို့ရန်သွားလို့လက်သမိုင်းနဲ့ပြတ်မတ်တော့လဲတဲ့တဲ့မမမမတ်ဘူးအပေါ်မလဲပြင်နေရကျိုးနာအဲ့ဒါမနေရဘူးဟိုမသူများအိမ်သားမဲ့သွားပြီးနေတာအကုတ်တာဒီနားကိုလာပြီးတော့မိုးရွာလို့ချင်းပဲဆိုင်ဖို့ဟာကိုနွားသာထဲ့ဖို့နာပြောင်းမှုလေးတွေလာယူပြီးတော့ရွှေတာအိမ်ကမနေရဘူး
စင်သေးရေလဲဆယ်နီကမြောင်မြိုက်ကြေးရွာအတွင်းကတောင်ကုန်းလေးပေါ်မှာစကားပြောကြရင်တောင်အောက်ကမကြားရပေမဲ့အခုခါမှာတော့တောင်ဟာခဲတပြစ်တာတာလောက်သာရှိပြီးနှိမ်သွားတယ်လို့ရွာသားတွေကပြောကြပါတယ်။ငရင်ကြောင့်တောင်ဟာနှိမ်လာသလား၊ရွာမီကပဲမြင့်လာသလားဆိုတာသေချာမသိပေမဲ့နေ့စဉ်မြင်တွေ့နေရတဲ့တောင်ဟာနှိမ့်နှိမ့်လေးဖြစ်သွားတာကတော့သေချာတယ်လို့ဆိုကြပါတယ်။အဲ့ဒီတောင်နေပေါ်မှာလည်းအလျားလိုက်အကွဲချောင်းကြီးတွေဖြစ်လာပြီးတောင်ပေါ်ကလှမ်းမြင်နေရတဲ့စင်သေးရေလဲဆယ်ဟာလည်းထိခိုက်ခဲ့လို့ရေတကားတွေကိုအသုံးမပြုတော့ဘဲပိုက်တွေအသုံးပြုပြီးရေပေးဝင်နေတာဖြစ်ပါတယ်။ရွာရဲ့မြေပြင်တဲ့အပြောင်းလဲနဲ့ပတ်သက်ပြီးဒေသခံတဦးကအခုလိုပြောပြပါတယ်။
ပြောင်းတော့ပြောင်းလဲသွားပဲနဲ့တောင်ကအောက်ကိုကျလာတယ်လို့မျိုးဒီမြေကြီးကမြင့်သွားတယ်လို့မျိုးကနားရတာပဲမြေကြီးကပုံမြောက်သွားတယ်အဲ့ဒီခုနကတွေ့ခဲ့တဲ့အိမ်ကြီးလည်းအရင်ကလမ်းနဲ့တမီးသေးလေးဘယ်လိုဖြစ်သွားမှန်းကိုမသိဘူးသူတို့လည်းမူးမေးနေကုန်တာပဲ
ဒီလိုတသက်မှမကြုံဘူးတဲ့သဘာဝဘေးကြောင့်အိမ်ပြန်ပြင်မဆောက်နိုင်ကြသေးပဲဖြစ်တယ်လို့နေနေကြရတဲ့တောင်သူတွေဟာထမင်းချက်စားဖို့အခက်ခဲရှိတယ်လို့အကူအညီတွေကလည်းအိမ်တိုင်းစိတ်မရောက်နိုင်ကြပဲစားဝတ်နေရခက်ခဲနေကြတာဖြစ်ပါတယ်ဒီလိုပြင်းထန်တဲ့သဘာဝဘေးကြောင့်စားဝတ်နေရေးအပြင်စိတ်ထိခိုက်တာတုံ့လောက်ချောက်ချတာပြန်ဆောက်ဖို့အခက်ခဲရှိကြတဲ့နေအိမ်တွေအတွက်ရရမအေးရတာတွေဖြစ်လာနေပါတယ်။ဒီလိုသဘာဝဘေးကနေအကျန်းဖက်စစ်တက်ကထိထိရောက်ရောက်ကူညီနိုင်တာမရှိလို့နေစရာအိမ်ပြန်ဆောက်ဖို့ခက်ခဲနေပြီးသီးနှံစိုက်ပျိုးဖို့အခြေအနေကလည်းအဆင်မပြေဘူးလို့မြေဘဲနဲ့ပဲဒီစိန်အဓိကစိုက်ပျိုးသူတောင်သူတဦးကဆိုပါတယ်
။ဒီရင်လေးကတော့အဆင်ပြေဘူးလို့ကွာ။ကိုတောင်သူကရမှဟိုဟာလေးစုလိုက်ဓာလေးစုလိုက်စုရမှာပဲလေ။ဟိုဟာလေးနှစ်သိန်းပေးသုံးသိန်းပေးနေတာသူတို့ကလည်းအရာမထင်တော့ဘူးလို့ကွာကလေးကသူတို့ရဲ့ထောက်ပါသူထောက်ပါရတာဟုတ်လားရော့အိမ်ဆောက်ဖို့က50 60လောမမျော်လေးမအောင်မရှိလည်းမရှိပါဘူးအခုက2သိန်း3သိန်း4သိန်းအရောပေးပါတယ်လူဝင်နေလာတဲ့အခါမှာ
ငလင်မေးမှာကိုရောစိတ်ပါအထီးကရဆုံးကအသက်ရွယ်ကြီးတဲ့တောင်သူတွေဖြစ်ပြီးခွန်အားအနည်းပါဆုံးအချိန်မှာတသက်လုံးစုဆောင်းလာတဲ့နေအိမ်တွေပြုတ်ပြတ်ပြီးပူပြင်းလာတဲ့ရာသီမှာဖြစ်တယ်လို့နေထိုင်ကြရတာဖြစ်ပါတယ်။အဲဒီတောင်သူတွေမှာနှစ်စင်မီယိုဖလာစိုက်ပျိုးနေကြတိနံစိုက်ပျိုးရေးလုပ်ငန်းကစိုက်နိုင်ပျိုးနိုင်စီမံခန့်ခွဲနိုင်တဲ့အခြေအနေမှာမရှိတော့ဘူးလို့ဆိုပါတယ်
။အဲ့လိုမရှိနိုင်ဘူး။ဘာဖြစ်လို့ဆိုလိုအားကြတော့လေမလွယ်ဘူးဒီကကြီးကလိုအားတာခေါ်လို့လည်းမရဘူး။အဆန်ရှိပြန်တယ်မရှိပြန်တော့ဘူးဆိုးဖို့လိုအားတွေ့ကြတော့လေဒီစိုက်ပြီးလို့ပေါင်းတို့မျက်ပြင်း ကနာငါတို့ပဲနေတဲ့ညီမတို့ကောက်အဲ့လိုကြတော့လူကလုံးကြည့်မှမဟုတ်ဘူး
လာမယ့်မိုးရာသီမှာဒီနဲ့စိုက်ပျိုးထုတ်လုပ်ဖို့ကငလျင်ကြောင့်အကွဲကြောင့်နေဖြစ်သွားတဲ့ရာမြေတွေကိုပြန်ညှိဖို့နဲ့အပေါ်ရံမြေလွှာအပြောင်းလဲဖြစ်သွားတဲ့မြေစုလွှာတွေကိုပြန်လည်ပြုပြင်ဖို့အတွက်သဘာဝမြေဩဇာဓာတ်မြေဩဇာတွေကိုအသုံးပြုကြဖို့လည်းခက်ခဲနေကြတာဖြစ်ပါတယ်။အဲ့လိုတောင်သူအားနဲ့မတက်နိုင်တဲ့မြေယာပြုပြင်ရေးလုပ်ငန်းတွေမှာအကူအညီရဖို့ကလည်းလှမ်းဝေးနေတာပဲဖြစ်ပါတယ်
။ကွဲထောင်ဟိုနဲ့စည်ရင်တောင်းတဲ့လေရခင်းတွေကိုဖို့ဖို့ပေးမယ်ဆိုတာ။ဒီရာကြီးနဲ့ဘယ်လိုလိုက်ဖို့ပေးမှာတော့ရွာထဲတောင်မှဂယုမဆိုင်လို့တို့အိမ်နဲ့ဂယုမဆိုင်ဘူး။ဘာမှမရောက်ပြုတ်လဲနဲ့ခုနတစ်စိတ်တစ်ပိုင်းထရန်ကမရဘူ
းမလ28ရက်နေ့ကဖြစ်ပွားခဲ့တဲ့သခိုင်းငလျင်ကြီးကကဘာပေါ်မှာအရှိလျားဆုံးလှုပ်ခတ်ခဲ့တဲ့ငလျင်ကြီးဖြစ်တဲ့အပြင်မှတ်တမ်းတွေအရအထူးခြားဆုံးနဲ့မတွေ့ကြုံဘူးသေးတဲ့ငလျင်ကြီးဖြစ်ခဲ့ပြီးအဆောက်အဦပေါင်း 4,000 ခန့်ပြိုကျခဲ့ပြီး 6,000 ခန့်ဟာလူနေဖို့မသင့်တော်တော့ပဲငလျင်ကြောင့်ထိခိုက်သွားတဲ့အဆောက်အဦပေါင်းကခန့်မှန်းလို့မရရှိသေးဘူးလို့လေလာသူကြွမ်းကျင်သူတွေကထုတ်ပြန်ထားပါတယ်အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ရွှေညောင်ကပေးပို့ထားတာဖြစ်ပါတယ်ရှင်
Radio NUG သောတာရှင်များခင်ဗျာအခုနောက်ဆုံးတစ်ပုဒ်အနေနဲ့တော်လိုင်းတေးဂီတာအစီအစဉ်မှာဆလိုင်းထန်ကီရေးသားထားပြီး Myran Rain တီဆိုထားတဲ့ PDF ဒုကူကူဆိုတဲ့တော်လိုင်းတေးသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
တဘောလေးကောင်းတွေမနှောလေးဖြောင်းမယ်
လည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂူဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်